ေပရိပခါတွေတင်းမာနေစေရခိုင်ပြည်နယ်တွင်းကပလောဝနဲ့ကြောက်တော်မြို့နယ်ရဲ့နေဆက်မှာတော့ဒီကနေ့မြမတက်မတော်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မနေ့ကလည်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိရာအမ်းမြို့နယ်တွင်းမှာရခိုင်လက်နက်ကိုင်တပ်အေးအေးကနေပြီးတော့တက်မတော်ရင်နှန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့လို့ရင်တချို့ပျက်စီးခဲ့တယ်လို့တက်မတော်ဘက်ကရောအေးအေးဘက်ကပါပြောပါတယ်ဒီလိုဖြစ်ပွားနေတဲ့စီရေးပရိပခါတွေကြားမှာဖန်စီထိန်းသိမ်းခံရတဲ့ကြောက်တန်းကြီးရွာသား22ဦးကိုတော့ဒီကနေ့ပဲတက်မတော်ဘက်ကပြန်လွတ်ပေးလိုက်ပြီးတော့အဲ့ဒီတွေက10ဦးကိုတော့အေးအေးနဲ့ပတ်သက်တဲ့ဆိုပြီးစစ်တွေမှာဆက်ပြီးထိန်းသိမ်းထားတယ်လို့တက်မတော်ဘက်ကပြောပါတယ်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်ကြောက်တော်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်ဆက်မှာမြမကမတော်နဲ့ရခိုင်တပ်တော်အေးအေးဖွဲ့တို့ဒီမနေ့မှတိုက်ပွဲဖြစ်ပွားနေတယ်လို့အနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောခွင့်ရပူမူကြီးဝင်းစော်ဦးကပြောပါတယ်
။တော့ပလောဝတောင်ကျန်းတော့ကျွန်တော်နေနေတော့ရေးဆောင်ရနေတဲ့တန်းနဲ့တွေ့မှုဖြစ်တာပေါ့။ပလောဝတောင်ကျန်းမှာတင်းမဆွေရွာကြီးအဲဒီတင်းမရဲ့တောင်မနာလို့ပေါ့ခင်ဗျ။ကျန်းကတော့တိတိကျကျမသိသေးဘူးလေ
။ပလောဝနဲ့ကြောက်တော်မြို့နယ်ကျမ်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြအောင်အေးအေးကြမ်းကြေးရရှိခိုင်ကျုခါကလည်းအတည်ပြုပြောဆိုခဲ့ပါတယ
်။ကြောက်တော်နဲ့ပလောဝကာလမတ်ထဲမှာဒီတင်းမရွာနဲ့ကျန်းတိုင်းရွာကြပေါ့နော်။အဲ့ဒီမှာတိုက်ပွဲတွေဟိုပြင်းပြင်းထန်ထန်ဖြစ်နေကြပြ။ဆိုတော့အခုတည်းကဆက်ဖြစ်တော့မယ်တိုက်ပွဲကတော့ပြစ်လိုက်နားလိုက်ရော
။ဒီကနေ့မွန်းလွဲတနားကြီးဆက်သွယ်ချက်ရတိုက်ပွဲဖြစ်ပွားနေပြီ။ဒီတိုက်ပွဲတွင်ထိခိုက်မှုတွေဆိုတော့အတိမပြုတ်နိုင်သေးပါဘူး။ဒီကနေ့တိုက်ပွဲမှာလက်နက်ကြီးတွေနဲ့ပြစ်ခတ်နိုင်မှုကြောင့်တင်းမရွာသားတွေစိုးရိမ်နေရတယ်လို့ဒေသခံရွာသားသူကဆိုပါတယ
်။တင်းမရဲ့သားကြီးမြောက်တောင်မှာလာအဲ့ဒီကလောက်မှာကြတယ်။ဒီရွာလေးကိုလက်နက်ကြီးတွေနဲ့ကျော်ပြီးတော့ပြစ်နေတော့အဲ့ဒီရွာသားတွေကသာစိုးရိမ်နေရတယ်
။မနေ့ကလည်းရခိုင်ပြည်နယ်အမ်းမြို့နယ်ထဲမှာရခိုင်လက်နက်ကိုင်အင်အဖွဲ့ကနေတပ်မတော်ရင်တန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့အင်အပြန်ကြားရေးရာရှိခိုင်တုခါကပြောပါတယ
်။ဒီလက်ချင်းနဲ့ရဒီမနေ့ချင်းလာ40မိနစ်လောက်မှာဒီအင်အားဖြစ်တဲ့ဘို့အတွက်ဒီစစ်စင်ရေးထွက်လာတဲ့ဗမာစစ်တပ်ရဲ့စစ်ရင်တန်းကိုဒီအမ်းမြို့နယ်ရောင်ဆောင်ရွာနဲ့ဓာတ်တော်ရွာအကြောင်းအားသခိုင်တပ်တို့စစ်တီတို့တွေကနေပြီးတော့ကြားဖြတ်တိုက်ခိုက်ခဲ့တာရှိတယ်။ဗမာစစ်တပ်ရဲ့ဒီစစ်ကား3စီးပြစီသွားပြီးတော့ဒဏ်ရာရတဲ့သူရောပြတ်ဆုံးတာရောအဲ့ဒီမှာတော်တော်များများရှိတယ်ဗျ။
တမရော်တရင်မှာထုတ်ပြန်ရေးဖွဲ့တွင်မူဘုံမှုချုပ်စော်မင်းထွန်းကတော့အေအေဖွဲ့ဘိုးဘွဲတိုက်ခိုက်မှုကြောင့်တမရော်ရင်တချို့ပျက်စီးခဲ့တဲ့ကြောင်းပြောပါတယ်
။အဲဒီမှာနိုင်ငံတကာကလည်းရင်ဖြစ်ခဲ့တာရှိတယ်ဗျာ။ကျွန်တော်လုံးတက်မှာပြောလို့စီယုံကြီးဆောင်ရွက်ဖို့ပြောသွားနေတယ်၊ရင်နာပြီးအဲ့ဒါကိုတော့နိုင်ငံတကာကရှိတယ်။အဲဒီမှာတော့ရင်းနှီးနှီးပျက်စီးသွားတယ်၊ဆံမဲ့ဟာတော့မရှိဘူး
။အမ်းမြုပ်နယ်ဟာအနောက်ပိုင်းတန်းစစ်ဌာနချုပ်တည်ရှိရာမြို့ဖြစ်တယ်လို့အခုတိုက်ခိုက်ခံရမှုမှာဒုတိယမြောက်ဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ၄ရက်နေ့တုန်းကလည်းအားနဲ့ကြောက်တော်ကာလန်ဘော်လမ်းလုံချူရီတမတော်ဖွဲ့နဲ့ရခိုင်လက်နက်ကင်အီဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။မနေ့ကတည်းကထဲမှာပဲဘုံလူကျုံမြို့နယ်လမ်းပေါ်ရွာရှိဘက်ဆောင်တန်းပေါ်မှာတမတော်နဲ့အီတို့ကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့အေးအေးပြန်ကြားရေးရာရှိခိုင်တုခကပြောပါတယ်။ဒီလိုနှစ်ဖက်တပ်ဖွဲ့တွေပြစ်ခတ်မှုတွင်အရသာတွေထိခိုက်ဒိဆုံးမှုတံတရားနဲ့ဖမ်းဆီးထိန်းသိမ်းခံရမှုတွေကလည်းအများကြီးရှိနေပါတယ်။ဒီကရမီလာနှစ်ရက်နေ့ကအေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်လျာနဲ့ရတုတောင်မြုပ်နယ်ကြောက်တန်းကြီးရွာသား295ဦးကိုစစ်သားကနေထိန်းသိမ်းခဲ့ပြီးစစ်စေးမေးမြန်းမှုတွေလုပ်ခဲ့ပြီးတဲ့နောက်အတုံးလိုက်ပြန်လှုပ်ပေးနေတာမှာဒီကနေ့ကြာရှိသူ22ဦးကိုပြန်လှုပ်ပေးပြီးအေအေဖွဲ့လိုတန်လျာရှိသူ10ဦးကိုစစ်တွေမြို့မှာထိန်းသိမ်းထားတယ်လို့သမ္မတသတင်းမှထုတ်ပြန်ရေးဖွဲ့တွင်မူဘူမိကျုပ်စွန်မင်းထွန်းကပြောပါတယ
်။မနာရီခွဲကကျွန်တော်ပြန်လှုပ်လိုက်တယ်22ရောက်ပေါ့ပထမဆုံးကျွန်တော်သတင်းစောက်ပြန်ထားတာရှိတယ်6ရောက်သွားအေအေလိုကိုယ်တိုင်ဝင်ဆက်လက်လုပ်၄ရောက်တန်လျာရှိတယ်မြေရပါတာဖြစ်တယ်မှာရှိတယ်။အခုကျွန်တော်တို့ဟိုတနည်းတရင်ထုတ်ပြန်လိုက်တယ်မှာလက်ရောက်ရှိတယ်။အိုင်းလက်ရောက်ကလည်းတို့အေးလို့ဝင်ခံရတဲ့အတွက်ကြောင့်တို့ကျွန်တော်ဖြစ်တယ်နေမှာလည်းကောင်းတယ်။ဒီမှာတပိုင်းကိုတို့ကတရားဝင်လိုက်တယ်။ဒီမှာကရှိရောက်ရှိပါလား။ကြောက်တာမှာတရားမှမရှိတော့ဘူ
း။အထင်းထင်းခံရတဲ့အတူတူစစ်စစ်မင်းများခံရစဉ်တွင်ညင်ပါနှိမ့်ဆင်းမှုတချို့ရှိခဲ့ကြောင်းအထင်းထင်းကမိသားစုဝင်တို့ကပြောပါတယ
်။အဲ့ဒီမှာဆန်းနေတဲ့ဆိုတဲ့ကလေးကိုတော့တော်တော်နှိမ့်ဆက်တယ်လို့ပြောပါတယ်။တော်နှိမ့်ဆက်ခံရလို့ဟောတန်ကိုတန်နေကြတယ်။မင်းသားစစ်တွေကြောက်တယ်လို့
ကြောက်တန်းကြီးရွာက1500လောက်ဟာလေရတိတောင်မြို့ဘက်ကိုတိမ့်ချောင်သွားတဲ့ရွာထဲမှာလူတဝက်တောင်မကြံဘူးလို့အဆိုပါရွာသားကပြောပါတယ်ဒီမေလတော်သွင်းမှာပဲမြမတပ်မတော်နဲ့အင်အီတို့ကြားတိုက်ပွဲဖြစ်ပွားမှု33ကြိမ်ရှိခဲ့တယ်လို့အင်အီဘက်ကထုတ်ပြန်ထားပါတယ်လက်ရှိရခိုင်ပြည်နယ်မှာသံဒီတပြင်တမနဲ့နဲ့တမငငတမတိတိတမလီလီနဲ့တခြားထုံနှုတ်တပ်တွေနဲ့စင်အားဖြည့်ချင်းထားတာကြောင့်တိုက်ပွဲဆက်လက်ကျင်းပလာမယ့်အချိန်မှာရှိတယ်လို့အေအေတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ